တော်တာရှင်များရှင်လူရဲ့စိတ်ဆိုတာမွေးဖွားလာစမှာအဖြူတွေတက်တက်ဖြစ်ပါတယ်တဖြည်းဖြည်းအသက်ကြီးလာတာနဲ့အမျှရှင်သန်ကြီးပညာပတ်ဝန်းကျင်ရဲ့ရိုက်ခတ်မှုတွေအတူတကွနေထိုင်ရတဲ့မိသားစုအတိုင်းအဝိုင်းရဲ့ပြဿနာတွေနေ့စဉ်ဖြစ်တတ်နေရတဲ့ဘဝအခက်အခဲနဲ့ဖိစီးမှုတွေဟာစိတ်ကိုပင်ပန်းလာစေပါတယ်လူတယောက်ဟာတစ်ခါတလေမှဘသူ့ကိုမှထုတ်ဖော်မပြောခြင်းနဲ့စိတ်ဖိစီးမှုမျိုးရှိလာတတ်ပါတယ်တစုံတစ်ယောက်ကိုထုတ်ပြောပြီးမျှဝေခြင်းုံတော့အဲ့ဒီလိုဝေမျှရမဲ့သူမရှိတဲ့အခါမျိုးလည်းရှိတတ်ပါတယ်စိတ်ဖိစီးမှုတွေအဆင်ပြေမှုတွေမျိုးတိတ်ရတာတွေများလာတဲ့အခါအဲ့ဒီဖိအားတွေကြောင့်စိတ်ဟာထွက်ပေါက်ရှာတတ်တာသဘာဝဖြစ်ပါတယ်။အဲ့လိုထွက်ပေါက်ရှာရမှာလူတယောက်ချင်းနေနေဖြစ်ဖြစ်တတူရွယ်တူစိတ်တံတူရာလူအုပ်စုအနေနဲ့ပဲဖြစ်ဖြစ်ကိုနဲ့နီးစပ်ရာနီးနဲ့ထွက်ပေါက်ရှာကြတော့တာပါပဲ။မူရစ်ဆေးဝါးနဲ့နီးစပ်သူကမူရစ်ဆေးသုံးပြီးစိတ်ထွက်ပေါက်ရှာတာမျိုးဘာသာတရားနဲ့နီးစပ်တဲ့အတိုင်းပိုင်းမှာနေသူကဘာသာရေးကိစ္စလှုပ်တာမျိုးလူမှုရေးနဲ့နှိစက်သူတွေကလူမှုရေးကိစ္စတွေမှာစိတ်နှစ်လိုက်နိုင်တာမျိုးပါအဲ့လိုဖိစီးမှုတွေကိုတခြားနည်းနဲ့ထွက်ပေါက်မပေးနိုင်ပဲကာလကြာရှည်မျိုးသိပ်ထားရသူတွေမှာဘလို့မျိုးတွေဖြစ်လာနိုင်တယ်လဲဆိုတာစိတ်ဝင်စားစရာမေးခွန်းတစ်ခုဖြစ်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးအငိမ့်စားစိတ်ပညာပါမောက္ခဆရာကြီးဦးခမောင်ဆွေကအခုလိုပြောပြပါတယ
်စိတ်ဖိစီးမှုတွေစိတ်ထဲမှာရှိတဲ့ဆန္ဒတွေကြောက်စိတ်တွေကိုတအားနဲ့ပြီးစိတ်ထဲမှာမရှိဘူးဆိုပြီးတော့ဒီစိတ်ကနေသိမျိုးတော့လို့ရင်းနဲ့ကာကန်ရှင်နေနဲ့မသိတော့ဘူး။ဒါပေမဲ့ဒီဥစ္စာကတင်းနေရတချိန်ချိန်မှာ physical symptom တွေနဲ့ပေါ်လာတာ။ဒီအောင်ကရန်နေပြောတာလို့ဒီအောင်ခြောက်ခြားနေဖြစ်တာလို့ဘာရင်းနေနဲ့ညာရင်းနေနဲ့ဖြစ်တာလို့အဲ့လိုထပြီးတော့ပူတာမျိုးထပြီးတော့ပြောတာမျိုးတွေဒါမျိုးတွေသူတို့တွေ့ရတယ်လေ
။ဥက္ကမောင်ဆွေကအဲ့ဒီလူစိတ်ရဲ့သဘာဝကိုပြီးခဲ့တဲ့လကမြောင်းမြမြို့နယ်တွင်ကထက်တန်းကျောင်းတစ်ကျောင်းမှာကျောင်းသူလေးတွေအုပ်စုလိုက်ဝိညာဉ်ပူကတ်ခံခဲ့ရတာနဲ့ဆက်ဆက်ပြီးတော့လည်းအခုလိုရှင်းပြပါသေးတယ်
။ဒါရီယာဟာပဲ typical ပဲများသောအားဖြင့် main grade တွေပြီးနေကြရေပေါ့7 minutes 7 minutes 14 minutes အရွယ်ဒီမှာ hormone change ဖြစ်တယ်။များသောအားဖြင့်ဂျူဘဝင်နာစားအရွယ်မှာရင်ကျေးမှုဘာသာရေးတိုင်းဝင်းကသင်ကြားညွန်ကြားတာတွေနဲ့နောက်သူတို့ရဲ့ဒီ hormonal change အနေဖြစ်လာတဲ့ဟိုပေါ့အပြူသွေးကြွပြီးတော့ဒါဒါ conflict ပဲဒါဒီဖိစိတ်ကနေမျိုးသိပ်ဖယ်ထုတ်ရင်းနဲ့သူ့အလိုပဲမကြည့်တော့ဘူ
းလူရဲ့စိတ်ဟာအာယုံတစ်ခုထဲမှာကြာမြင့်စွာနှစ်ထားရင်ညောင်းညာတတ်ပါတယ်ဖိစီးမှုတွေကိုမျိုးသိပ်ထားလွန်ရင်လဲပေါက်ကွဲထွက်တတ်ပါတယ်ဒါကြောင့်လူတွေရဲ့လူမှုဘဝကိုအလေးထားတဲ့နိုင်ငံကြီးတွေမှာလူတွေကိုအလို့ရဲ့ဖိစီးမှုစိတ်ညောင်းညာမှုတို့ကနေအနာရစေမဲ့အပန်းဖြေရက်စွာကိုသတ်မှတ်ခံစားစေပါတယ်။ညောင်းမြမြွနယ်ကကျောင်းသူကလေးတွေအစုလိုက်ဝိညာဉ်ပူကတ်ခံနေရတာမှလည်းစိတ်ဖိစီးမှုနဲ့ဆက်ဆက်နိုင်တယ်လို့မြန်မာနိုင်ငံဆရာများအဖွဲ့ချုပ်ရဲ့တွဲဘက်ဥက္ကဋ္ဌဒေါက်တာဆိုင်းခိုင်မျိုးထွန်းကဆရာတယောက်ရဲ့အမြင်နဲ့အခုလိုပြောပါတယ်
။ဒါ stress ပေါ့နော်တနည်းအားဖြင့်ဒီကျောင်းဝင်းကျင်မှာကျောင်းသားတွေအတွက်စိတ်ထွက်ပေါက်အမတန်နဲ့တယ်လို့ထင်တယ်ပေါ့နော်။အခုဆိုရင်ကျွန်တော်တို့ကတော့ဒီတင်ကြေးပိုင်းမှာခြေခံတွေထက်ကဆက်ဆက်ပါတယ်နဲ့တွဲလုံးနေတာရှိတော့ကလေးတွေမှဒီစာကြည့်တယ်စာကြည့်တယ်စပိန်ရောက်လဲစာဒီအကြောင်းသားအကြောင်းသားလဲစာကြည့်ပြီလို့မျိုးပေါ့နော်ဒီစာပိုင်းကမှပဲဖြစ်စီမှုများတယ်တခြားတော့ outlet ပေါ့နော်စိတ်ပိုင်းဆိုင်ရာထွက်ပေါက်တွေမရှိဘူ
းလူရဲ့အုံနောက်ဟာမြင်နေကြားနေကြလွှမ်းမိုးမှုအလုံးကိုအလွယ်တကူလက်ခံမိစေပါတယ်လို့အမေရိကန်နိုင်ငံကယ်လီဖိုးနီးယားတက္ကသိုလ်စိတ်ကျန်းမာရေးကုသမှုနဲ့ဇီဝအပြုမှုဆိုင်ရာသိပ္ပံရဲ့ပါမောက္ခဒေါက်တာမော်ရီကိုအကူပုန်နီကပြောခဲ့ပါတယ်။အငိမ့်စားစိတ်ပညာပါမောက္ခဥက္ကမောင်ဆွေကလည်းအဲ့ဒီအချက်ကိုထောက်ပြခဲ့ပါတယ်
။ဟိုအခုကမဆလာခေထောင်လောက်မဟုတ်ဘူးဒီဘက်ခေမှာဒီ30လို့ဘေးရင်တို့နတ်ဝိဇ္ဇာအတားကိုတောင်းကျမ်းလာတာဒီမှာကအစ်ရတိုင်းပဲတက်ကြူတွေမှာလည်းအကုန်လုံးညှိုးချုံပြီးတော့ဘာမှမထုံးကားတော့ဘူး research တွေကလည်းသိပြီးတော့မကွန်ပျူခဲ့ဘူးအလားလုံးခွင့်လည်းမရှိဘူးဖန်နာလည်းမရှိဘူးတကယ်လုံးနိုင်တဲ့ဆရာကြီးတွေကလည်းမရှိကြတော့ဘူးဆိုတဲ့အခါကျတော့ဟောခေကအခုကနောက်ပြန်ဆုံးနေအဲ့ဒီဘိုင်းအကြည့်လို့ရှင်ဒီအမောင်ခေမှာတချိန်တကာဒါဩဇာညောင်းတဲ့လူတွေကိုယ်တိုင်ကဒါဒါတွေကိုလိုက်စားကြတယ်ကိုယ်လုံးကြုံရေးအတွက်ကိုယ်ဘဝဆန္ဒတွေပြည့်စုံမှုအတွက်ဒါတွေလိုက်စားတော့လူတွေအတုမြင်တတ်တယ်လေအာသူတို့တောင်လောက်တာဒါဟုတ်မှာပဲဆိုပြီးတော့ဒီအရာတွေကိုယုံကြည်ကြတာလေ
အဲ့ဒီလိုဝိညာဉ်ပိုင်းဆိုင်ရာယုံကြည်မှုနဲ့စိတ်ပြောင်းလဲတတ်တဲ့ကိစ္စမျိုးတွေမှာမျိုးသိပ်ထားရတဲ့ဖြစ်စဉ်မှုတွေကိုဖောက်ခွဲခြင်းနဲ့အခြေခံမြင်နေကြားနေရတာတွေရဲ့လွှမ်းမိုးမှုကိုခံရပြီးတယောက်မှဖြစ်နေတာဟာနောက်တယောက်စီကူးဆက်တတ်တဲ့စိတ်သဘာဝတွေအပြည့်အဝပါဝင်နေပါတယ်။နှက်ကနာဘွဲမှာရက်ကြည့်နေသူတွေပါနှက်ဝင်ပူးကြတာလိုပါပဲ တစုံတယောက်ကိုဝိညာဉ်တစ်ခုခုကပုတ်ကပ်ပြီးဆိုရင်လူတယောက်ရဲ့ငကုံမူလပုံမှန်စိတ်ပုံမှန်အခြေအနေမှာပြောချင်ပြီးပြောမထွက်တာပြောခွင့်မရှိခဲ့တာတွေကိုအဲ့ဒီပုတ်ကပ်လာတဲ့ဝိညာဉ်ဆိုတဲ့အရာကကိုစားဝင်ပြောပေးသွားတယ်လို့ဖြစ်ပါတယ်။ဒါဟာသိစိတ်နဲ့တမင်ဆောင်ရွက်တာမျိုးတော့မဟုတ်ပဲမသိစိတ်အားကောင်းလာတဲ့အခါအတွင်းမှာအောင်းနေရာတွေကသူ့အလိုလိုပုံစံပြောင်းပွင့်အံထွက်ကြလာတဲ့သဘောဖြစ်ပါတယ်။လူတစ်ပါးဝအရာစိတ်အားငယ်လာရင်အားကိုးရာရှာတတ်ပါတယ်။အဲ့လိုအားကိုးရှာတဲ့စိတ်နဲ့ပုတ်ကပ်သူတွေကိုဖုံးတော်ကြီးတွေဘာသာရေးအဖွဲ့အစည်းဖြစ်ထူထောင်ထားတဲ့အထက်လန်းအောက်လန်းခိုင်းတွေကဝင်ရောက်ကုသပေးရင်လူတွေဟာအားကိုးရာနဲ့ကိုးဝယ်ရာတွေကိုရောထွေးလာကြပါတယ်။အဲ့ဒီလိုကိုးကွယ်ဆွဲလန်းယုံကြည်မှုတွေကိုဘာသာရေးလို့အမှတ်မှားနေတယ်လို့ညွှန်ပြပေးတာကတော့မန္တလေးမြို့ဖောင်တော်ဦးကျောင်းတိုက်ဆရာတော်ဦးနာရက်ကဖြစ်ပါတယ
်။ယုံကြည်မှုတွေမှာကိုးကွယ်မှုတွေရောထွေးလာပြီးတော့ဖြစ်လာတဲ့အဖြစ်တွေပါပဲ။ဒါကဗုဒ္ဓဘာသာကိုးကွယ်မှုနဲ့ဘလို့မှဆက်ဆက်လို့မရတဲ့အရာတွေဖြစ်တယ်နော်။အဲ့တော့ဥပါဒံဖြစ်လို့ရှိရင်ဥပါဒ်တစ်ခုခုကတော့ရောက်တတ်တာပဲ။ဒီဥပါဒံဆွဲမတဲ့အဆွဲကြောင့်ခုဘာပူတယ်ညာပူတယ်ဆိုပြီးပူတယ်ပြောပြီးရိုက်နေပြီးနောက်ဆုံးအသက်ဆုံးမှုကျွမ်းရတဲ့ဒီဖြစ်ကုန်ကြတာအဲ့ဒါတွေကတကယ်ဗုဒ္ဓဘာသာရဲ့အမြင်နဲ့လည်းလုံးဝဆန့်ကျင်ပါတယ်လို့
တကယ်တော့စိတ်ကြောင့်ဖြစ်တဲ့ဝေဒနာယောဂအလုံးဟာဝိညာဉ်ပိုင်းဆိုင်ရာယုံကြည်မှုတွေနဲ့မပတ်သက်ပေမဲ့အဲ့လိုဝိညာဉ်ပိုင်းဆိုင်ရာကိစ္စမျိုးအလုံးလိုကတော့စိတ်နဲ့သက်ဆိုင်နေပါတယ်စိတ်ရဲ့ဆွဲလန်းမှုစိတ်အင်အားနည်းမှုစိတ်မကြမ်းမာမှုစိတ်ရဲ့ထင်ယောင်ထင်မှားဖြစ်မှုစိတ်ဖိစီးမှုစိတ်ထွက်ပေါက်ကင်းမဲ့နေမှုဆိုတာတွေကတခုခုနဲ့အကျုံးဝင်နေတာကြီးပါပဲအထွေထွေစိတ်ဖိစီးမှုလွန်အင်မပြည့်ဝမှုဂယုဆိုင်အလေးပေးတန်မိုးထားဆက်ဆံတာမခံရမှုတွေဟာနာတာရှိလာတဲ့အခါစိတ်ကြမ်းမာရေးကိုထိခိုက်စေပြီးအသွင်တစ်မျိုးမျိုးကိုဆောင်ပြတာမျိုးလည်းဖြစ်ပါတယ်အဲ့လိုမကြမ်းမာတဲ့စိတ်တွေနဲ့တိဆောက်ထားတဲ့လူအဖွဲ့အစည်းမဖြစ်ရေးအတွက်အကြံပေးသုံးသပ်ကြတဲ့ဆွေးနွေးချက်တချို့ကိုလာမယ့်တောက်ကြနေ့မှာဆက်လက်တင်ပြပါအောင်မယ်ရှင်